နေမှာကျောင်းနဲ့ဖန်ဆီးခံထားရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်တောင်းဆန်းစုကြည်ကိုရွေးကောက်ပွဲပြီးရင်ပြန်လွှတ်ပေးမယ်ဆိုတဲ့အကြောင်းစစ်ဆိုးရရရှိတဦးရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ AFP သတင်းမှာဒီကနေ့ဖော်ပြထားပါတယ်။ NLD ပါတီဘက်ကတော့ဒေါ်ဆန်းစုကြည်ပြန်လွှတ်မယ်ဆိုတဲ့ကိစ္စကိုမသိသေးဘူးလို့ဆိုပါတယ်။ရွေးကောက်ပွဲကနိုဝင်ဘာလ9ရက်နေ့မှာကျင်းပမှာဖြစ်ပြီးဒေါ်ဆန်းစုကြည်အကြေချုပ်တက်တန်းပြစ်မှာကနိုဝင်ဘာလ13ရက်နေ့ဖြစ်ပါတယ်။ဒီအခြေအနေတွေသိရအောင်ဒေါ်ဆန်းစုကြည်ရဲ့ဥပဒေအကျိုးဆောင်ရှင်းနေကြည့်တူဖြစ်တဲ့ဥညံဝင်းကိုကိုကျော်အောင်လွင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒေါ်ဆန်းစုကြည်ကိုရွေးကောက်ပွဲပြီးရင်ပြန်လွှတ်ပေးမယ်လို့မြန်မာစစ်ဆိုးရအရာရှိတူကပြောရတဲ့အကြောင်း AFP သတင်းမှာဒီကနေ့ဖော်ပြထားပါတယ်ခင်ဗျ။ဆရာဦးညံဝင်းတို့ကဘယ်လိုသိထားပါလဲ
။ဒီသတင်းနဲ့ပတ်သက်ပြီးတော့ဘာမှကိုမကြောက်ဘူး။အဲ့ဒီနိုဝင်ဘာ13ဆိုတာကဒေါ်ဆန်းစုကြည်ပေါ်မှာထိမ့်သိမ်းထားတဲ့ကာလ၊ပြစ်ဒဏ်ချမှတ်တဲ့ကာလကုံဆုံးတဲ့နေ့ရက်ဖြစ်တယ်ဆိုတာတော့ဥပဒေအရကျွန်တော်တို့အရင်နဲ့ကပြောနေပါတယ်။နောက်ထပ်ချုံနောင်မှုဆိုတာဘယ်ဥပဒေမှမှမရှိဘူး။ဒါကြောင့်အဲ့ဒီရက်ကဒေါ်ဆန်းစုကြည်ကိုလွှတ်ပေးရမယ်ရဲလို့တွတ်ထားပါတယ
်။အရင်ကာလတွေတုန်းကလည်းဒေါ်ဆန်းစုကြည်ကိုအာဏာပိုင်တွေဘက်ကအကြောင်းမျိုးမျိုးပြပြီးတော့နေအကျေချုပ်ကိုတက်တန်းနေဆက်တိုးရတာမျိုးတွေရှေ့မှာရှိခဲ့ပါတယ်။အခုတစ်ခေါက်ကဘလို့ထင်ပါလဲခင်ဗျ
။အခုဖြစ်ပေါ်နေတဲ့နိုင်ငံတကာအခြေအနေ၊ပြည်တွင်းအခြေအနေ၊ရွေးကောက်ပွဲအခြေအနေဒီအခြေအနေအားလုံးကိုအကျုံးဝင်အောင်ထည့်သွင်းစဉ်းစားရင်အခုနပြောသလိုအကြောင်းချပြီးတော့ဥပဒေမဲ့လုံရမျိုးကိုဒီအချိန်မှာမလုတ်လောက်ဘူးလို့တော့ကျွန်တော်တို့မျှော်မှန်းပါတယ
်။ဟုတ်ကဲ့အရင်ကာလတွေတုန်းကအဲ့လိုအကြောင်းရှာပြီးတော့ဆက်ပြီးတော့ဖမ်းဆီးတာတွေဟာဥပဒေအရကျုံးဝင်ခဲ့ပါလားခင်ဗျာ
။အရင်ကာလတုန်းကတော့သူတို့ကနိုင်ငံတော်အနှောက်ယှက်ဖြည့်ဆည်းလူသူများဘေးအန္တရာယ်မှကာကွယ်သည့်ဥပဒေကိုအသုံးပြုတယ်။ဒါလည်းကျိုးကျောင်းစီလျော်မှုမရှိပါဘူးနော်။အကျဉ်းကျနေတဲ့လူအပြင်းနဲ့အဆက်အသွယ်မရှိတဲ့လူဟာနိုင်ငံတော်ကိုအနှောက်ယှက်ပြည့်အောင်မလုပ်နိုင်ပါလေ။နော်အဲ့ဒီလိုအကြောင်းပြချက်တွေနဲ့အရင်တော့ကတော့လုတ်ခဲ့ဘူးပါတယ်အခုဒီဟာကိုလုတ်เสียအကြောင်းမရှိတော့ဘူးလို့ကျွန်တော်ယူဆတယ
်ဒေါ်ဆန်းစုကြည်ကနေကြေကျုပ်ချနေတဲ့အချိန်မှာပဲဒီ NLD ပါတီအနေနဲ့ရွေးကောက်ပွဲကိုဝင်မပြိုင်ဖို့ဆုံးဖြတ်တယ်အခုဆိုလို့ရှိရင်အာဏာပိုင်တွေဘက်ကပါတီဟာတရားမဝင်ဘူးဆိုပြီးတော့ကြေညာခဲ့တယ်ဒီလိုအချိန်တွေမှာဒေါ်ဆန်းစုကြည်သာပြန်လွတ်လာခဲ့မယ်ဆိုလို့ရှိရင် NLD ပါတီရဲ့အခြေအနေဟာဘယ်လိုဖြစ်လာနိုင်မလဲလို့ဆရာတို့တွတ်ထားပါလဲခင်ဗျာ
အခုအချိန်မှာဒေါ်ဆန်းစုကြည်လွတ်မြောက်လာရင် NLD ပါတီရဲ့အခုကျွန်တော်တို့စူးစမ်းဆောင်နေတဲ့ကြစ်လက်ခိုင်မာမှုပြည်သူအကြအနှံ့အပြားရောက်ရှိသွားမှုဒါတွေဖြစ်လာမှာပေါ့ဒေါ်ဆန်းစုကြည်ကလွတ်မြောက်လာရင်ပြည်သူလူထုပေါ်မှာအခြေခံနဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ဒေါ်ဆန်းစုကြည်လည်းပြည်သူလူထုနဲ့ထိတွေ့မှုကိုအဓိကထားလှုပ်ဆောင်မယ်လို့ကျွန်တော်အဲ့ဒီလိုယူဆပါ
ဟုတ်ကဲ့နိုင်ငံရေးရာကိုအကျိုးတရားမှုတွေကြီးကြီးမားမားဖြစ်လာနိုင်မယ်လို့တွက်ပါလားခင်ဗျာ
ဟုတ်ကဲ့ပြည်သူနဲ့နိုင်ငံရေးပါတီထိတွေ့ဆက်ဆံမှုကအကြီးမားသောအကျိုးတရားမှုတွေဖြစ်နိုင်ပါတယ်
ဟုတ်ကဲ့ဒေါ်ဆန်းစုကြည်ရဲ့ရှင်းနေတူဖြစ်တဲ့ဥညာဝင်းကျေးဇူးတင်ပါတယ်ခင်ဗျာ